မြန်မာနိုင်ငံအတွင်းအပြစ်ခတ်ရစေရေးတွေလုံနိုင်မှသာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်နိုင်လိမ့်မယ်လို့မြန်မာသမ္မတဦးသိန်းစိန်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့တွေ့ဆုံစဉ်ပြောဆိုလိုက်ပါတယ်။လွတ်လပ်ရေးနေ့ပို့ရှုခံအခမ်းအနားတက်ရောက်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကောင်ဆောင်တွေကိုနိုင်ငံတော်သမ္မတအနေနဲ့ကတက်မရောကကွယ်ရေးဦးစီးချုပ်တို့ကဒီကနေ့အသီးခြားစီလက်ခံတွေ့ဆုံခဲ့ကြတာပါ။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နှစ်ပေါင်း50ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ပြန်လည်ကျင်းပတဲ့လွတ်လပ်ရေးနေ့ဗိုလ်ရှုခံအခမ်းအနားကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကိုဖိတ်ကြားခဲ့သလိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုနိုင်ငံတော်တမ်ပရနဲ့တမ်ပရကာကွယ်ရေးဦးစီးချုပ်တို့ကတီးခြားစီလက်ခံတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်တမ်ပရဦးသိန်းစိန်နဲ့တိုင်းရင်းသားခေါင်းဆောင်တွေဟာနေပြည်တော်ကမြန်မာကွန်ဗင်းရှင်းစင်တာမှာဒီကနေ့မနက် 9:00 နာရီကနေ 10:00 နာရီခွဲလောက်အထိတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတာတွေကိုကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကဒါရိုက်တာတဦးဖြစ်တဲ့ဦးညိုအောင်မြင့်ကအခုလိုပြောပါတယ
်။ကျွန်တော်ဤဘက်ကတော့ဒီပြည်တွင်းငြိမ်းချမ်းရေးကိုပြန်လည်တည်ဆောက်နိုင်တဲ့ခုတီးတော်နီလာတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်မှာဖြစ်မယ်။အဲ့ဒီပြစ်ခတ်တိုက်ခိုက်မှုတွေပြစဲသွားမှာသာလျှင်နိုင်ငံရေးဆွေးနွေးပွဲကိုတော်လို့ရမယ်ဆိုတဲ့ရှုထောင့်အနေနဲ့ချင်းကပ်ပါတယ်။တိုင်းရင်းသားဤဘက်ကတော့အဓိကအားဖြင့်ဒီပင်လုံရဲ့အခြေခံပေါ့နော်အဲ့ဒါကတော့ဆရာပြောင်းဦးဒီအခြေခံနဲ့ပြောင်းစုတစ်ခုဖြစ်ပေါ်ဖို့ဆိုတဲ့အကူအညီကပြောတော့ပါတယ်ဒီသမ္မတကြီးဘက်ကလည်းဒီဘခွေးစီကူပြောင်းရေးမှာဒီငင်းငင်းရှိတဲ့နိုင်ငံတကာနိုင်ငံဖြစ်ဖို့အတွက်ကိုဆောင်ရွက်ပေးခြင်းနဲ့အဲ့အတွက်ကြောင့်သူကတော့ဒီလိုစာချုပ်လက်မှတ်ရေးထိုးတဲ့နေ့ကိုဒီတိုင်းသားတွေအားလုံးနဲ့အညီအညီပြန်လည်တူတောင်းခြင်းနဲ့ဆိုတဲ့အဲရှုတော်ပကံကိုချင့်ကပ်တာလို့ကျွန်တော်ပြောရပါတယ်
အပြစ်ခတ်ရစဲထားတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းအဓိကဆွေးနွေးပြတဲ့အချက်တွေကိုအခုလိုပြောပါတယ်
။ကျွန်တော်တို့တိုင်းသားတွေအားလုံးတင်ပြကြတဲ့အချက်လက်တွေကတော့ကျွန်တော်သဘောထားတွေမကွဲလဲပါဘူး။အဓိကအဖြစ်တော့ကျွန်တော်တို့ဒီလုံးပြစ်ခတ်ရစဲရေးအများဆုံးဖြစ်ပေါ်ဖို့နဲ့ကျွန်တော်တို့နိုင်ငံဆွေးနွေးပွဲတွေအများဆုံးဖြစ်ပေါ်ဖို့နောက်ဖက်ရပြည်တော်စုကိုတကယ်ထူထောင်နိုင်ဖို့ဒီအချက်တွေပေါ်မှာကျွန်တော်အခြေခံထားပြီးတော့ဒါကိုဆွေးနွေးကြတာ။ဟောနိုင်ငံတော်သမားကြီးရဲ့လည်းပြည်ရင်းငင်းငင်းရေးအမြန်ရရှိဖို့ဖရဲပြည်တော်စုထူထောင်နိုင်ဖို့ဒီလိုပြစ်ခတ်ရစေရေးကိုဒီဖေဖော်ဝါရီလ12ရက်ပြည်တော်စုနေ့မှာအမြန်ဆုံးရရှိနိုင်ဖို့ဒီသဘောထားတွေကိုသမားကြီးကပြောပါတယ်ဒီထူကြတဲ့ချက်ကတော့ဒီဖရဲပြည်တော်စုထူထောင်ရေးဆိုတဲ့ဟာကိုသူ့အနေနဲ့ဒါနှုတ်အားဖြင့်ဒါပြောတာမဟုတ်ဘဲနဲ့ရေဒီယိုမိတ်ခွန်းတွေရောသတင်းစာတွေရောစာအဖြစ်ပေါ့လေပြောတာဖြစ်ပါတယ်လို့သူကအဲ့လိုပြောတော့ဒီဖရဲပြည်တော်စုတိဆောက်ရေးဆိုတဲ့အပေါ်မှာတော့ကျွန်တော်အမြင်နဲ့သဘောထားတွေဒါတော့အထက်တူကြနေပြီဖြစ်ပါတယ်
ဦးသိန်းစင်က2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးအတွက်ဝိုင်းဝန်းအကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းပြောကြားခဲ့ပါတယ်။နိုင်ငံတော်သမ္မတနဲ့တွေ့ဆုံပြီးတဲ့နောက်တိုင်းရင်းသားခေါင်းဆောင်တွေကိုတမ်ပရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းကဗျင်းတောင်ရိတ်တာမှာ17နာရီကနေ10နာရီခွဲအထိလက်ခံတွေ့ဆုံခဲ့ပါတယ်။တမ်ပရကာကွယ်ရေးဦးစီးချုပ်နဲ့ဆွေးနွေးခဲ့တာတွေကိုတော့ဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်။ကာကွယ
်ဦးစီးချုပ်နဲ့လည်း2နာရီနေပါလောက်ကြာပါတယ်။ဟုတ်ကဲ့။ကျွန်တော်တို့တိုင်းသားအင်အားစုတွေပြောကြတာကတော့အဓိကအဖြစ်ဒီသမရယူနဲ့ဆွေးနွေးတဲ့အချက်တွေကိုလည်းဒီသဘောထားတွေလည်းပြန်ပြီးပြောကြတာပါ။ကာကွယ်ရေးဦးစီးချုပ်ကလည်းသူတို့အနေနဲ့ကညီညာရေးကိုသူတို့ဒါကိုတကယ်အလျင်မြန်လုပ်ခြင်းနဲ့အကြောင်းဖြစ်ခြင်းနဲ့အကြောင်းပါရီဇုံတမိုးစနစ်ကိုသွားတဲ့အချိန်မှာညီညာရေးကိုရရှိအောင်လုပ်မယ်။ပါရီဇုံတမိုးစစ်ကိုတကယ်သူတို့ဖော်ဆောင်မယ်ဆိုတဲ့အကြောင်းအဲ့ဒါကိုပြောပါတယ်။အဓိကအဖြစ်တော့သူတို့ကတော့ဒါဥပဒေကောင်တွေကနေအကောင့်နဲ့ဖော်သွားဖို့ဆိုတဲ့ဟာကိုတော့ဒါပြောတာပါလေ။
ဒီကနေ့ဆွေးနွေးပွဲမှာနိုင်ငံတော်သမ္မတနဲ့အတူပြည်ထောင်စုဝန်ကြီးတွေပါဝင်တက်ရောက်ခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပွဲမှာတော့ဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ကြီးရီလီဦးစီးချုပ်တွေလည်းပါဝင်တက်ရောက်ခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ကရင်မျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကဦးဆောင်ပြီးအဖွဲ့ဆက်တစ်ဖွဲ့ကခေါင်းဆောင်တွေတက်ရောက်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ကတော့လွတ်လပ်ရေးနေ့အခမ်းအနားကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့ပါဘူးမြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာလာမယ့်၁၀ရက်နေ့နောက်ပိုင်းမှာအလို့သဘောတွေ့ဆုံဆွေးနွေးဖို့ရှိနေပြီးဒီလတတိယဘက်လောက်မှာတော့တပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ရေးဆွဲရေးအတွက်တရားဝင်တွေ့ဆုံဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲတွေအဆင်ပြေမယ်ဆိုရင်တော့ပြည်ထောင်စုနေမှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့လည်းသုံးသပ်တာတွေရှိနေပါတယ်။